Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOE မြန်မာပိုင်းစီစဉ်ကနေ2014ခုနှစ်အောက်တိုဘာလ10ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းစီစဉ်တွေကိုလိုင်းဒိုမီတာ16925နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များကာယစိတ်ဓာတ်နှစ်ဖြာသောဒုက္ခနဲ့ပြည့်စုံကြပါစေရှင်ကျွန်မကတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျွန်မခင်မြူထွေးပါ Syria နိုင်ငံကဒီကိုဘာနီမြို့ IS စစ်သွေးကြွတွေလက်ထဲကျရောက်လို့နေပါအခြေအနေရောက်နေတယ်လို့ Syria ဆိုင်ရာကုလသမဂ္ဂအဖြစ်ကိုယ်စားလှယ်ကပြောလိုက်ပါတယ်တခါပြည်ပကအမုန်းတရားပြန့်ပွားအောင်ပြောဆိုလှုံ့ဆော်သူတွေကိုနိုင်ငံတည်းပေးမွေမဲ့တာစီမဲ့စနစ်တရက်မကြခင်စတင်မယ်လို့ Australia ဝန်ကြီးချုပ်ကဒီကနေ့ပြောလိုက်ပါတယ်ဟောင်ကောင်မှာတော့ဆန္ဒပြသူတွေနဲ့အစိုးရအကြားတောက်ကြနေမှာတရားဝင်ဆွေးနွေးမှုတွေလုပ်ဖို့ရှိပါတယ်ဒီလိုထိတန်ရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူပြပါမယ်ရှင
်ကောင်းပါပြီရှင်ထိုင်းနိုင်ငံကော့တောင်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးထိုင်းရဲတို့ရဲ့တပ်တွေကိုမြန်မာတပ်အဖွဲ့ဒီကနေ့မှတွေ့ဆုံမေးမြန်းခဲ့တာမှာတော
့သူကသူပြောတဲ့အရာသူကမှန်တကယ်မသိဘူးလို့ပြောတယ်ကျွန်တော်တို့မေးမြန်းတော့မှလည်းသူရဲအရာရှိရှိတယ်သူတို့ဘက်ကအဲ့ဒီစခန်းကဆိုတော့ပတ်သက်ပြန်လက်ရှိတ
ယ်မြန်မာတန်ယုံကောင်စစ်ဝင်ဦးထွန်းအေးပြောခဲ့တာပါအပြည့်အစုံကိုမကြခင်မှာတင်ပြပေးပါမယ်ရှင်နောက်သမရအမိန့်နဲ့အချင်းသားထောင်ထဲချီလွတ်ပေးတဲ့အထက်မှာနိုင်ငံရေးအချင်းကျနေသူတွေပြောလောက်ဆိုလောက်မပါတဲ့အပေါ်မှာဝေဖန်မှုတွေကိုစူးစီးတင်ပြပေးဖို့ရှိသလိုခခပူရာစီတောင်ကြီးအသွားပြောင်းဆုံးခဲ့သူတွေကိုပြန်တွေ့တဲ့အခြေအနေတွေကိုလည်းဒီညနေပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုရန်စုံတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကကြီးညာပေးကြမှာပ
ါ။ကိုဘာနီမြို့ IS စစ်သွေးကြွတွေလက်ထဲမကြအောင်ခုခံတိုက်ခိုက်နေတဲ့ကာကြက်ဖွဲ့တွေဟာစစ်သွေးကြွတွေကိုဆက်ပြီးတော့ခုခံတိုက်ခိုက်နိုင်စွမ်းမရှိတော့မဲ့အခြေအနေနီးပါးကိုရောက်နေပြီလို့စီးရီးယားဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်
။ They are fighting with normal weapons whereas the ISIS has got tanks and mortars.
IS တွေကတင်ကားတွေမော်တာတွေသုံးပြီးတိုက်ခိုက်နေချိန်မှာသူတို့ကတာမန်လက်နက်တွေနဲ့တိုက်နေရတာပါ။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့သူတို့ကိုခုခံကာကွယ်ပေးဖို့လိုပါတယ်။IS တွေလက်ထဲနောက်ထပ်မျိုးတစ်မျိုးကျသွားတာမျိုးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အဖြစ်မခံနိုင်ပါဘူးမျိုးမကျသွားအောင်ကိုယ့်ဘာသာရဲရင်ရင်ခုခံကာကွယ်နေပေမဲ့အဲ့ဒါလိုဆက်မလုပ်နိုင်တော့မယ့်အခြေအနေနီးပါးရောက်နေတာကြောင့် IS တွေသာမျိုးကိုတင်သွားရင်တော့ကျွန်တော်တို့အားလုံးအကြီးကျယ်နောင်နာရရပါလိမ့်မယ်လို့အထူးကိုယ်စားလှယ် Stephen D. Mistura ကပြောသွားတာပါ IS တွေလက်ထဲကျရောက်သွားတဲ့တခြားမျိုးတွေဟာစူးလိုက်ပြုံလိုက်တပ်ဖြတ်မှုတွေမရင်းကျစ်မှုတွေစိုးရတဲ့စံဖတ်မှုတွေနဲ့ခံစားကြရတယ်လို့ Stephen D. Mistura ကအင်္ဂါနေ့မှာပြောပါတယ်ကိုဘာနီမျိုးအနီးလေကျောင်းတိုက်ခိုက်မှုတွေဟာစစ်သွေးကြွတွေကိုတိုက်ခိုက်ရမှာအထောက်အကူဖြစ်တယ်လို့အမေရိကန်ကတော့ပြောပါတယ်။တူရကီဝန်ကြီးချုပ် Recep Tayyip Erdogan ကတော့ဘုံချဲတိုက်ခိုက်မှုတွေနဲ့တင်မလုံလောက်ပဲမြေပြင်ကနေထိုးစစ်ဆင်မှုကြီးတွေကိုပါလှုပ်သွားဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်။ဒီတော့အတွင်းမှာပဲယူရိုမှာရှိတဲ့ IS စစ်သွေးကြွတွေအပေါ်လေကျောင်းတိုက်ခိုက်မှုတွေမှာကနေဒါနိုင်ငံပါဝင်ဖို့ကနေဒါလွှတ်တော်ကအတည်ပြုလိုက်တဲ့ဆုံးဖြတ်ချက်ကိုအမေရိကန်ကကြိုဆိုလိုက်ပါတယ်ရှင်။
ဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ကအမုန်းတရားပြန့်ပွားအောင်ပြည်ပကလှုံ့ဆော်သူတွေကိုသူ့နိုင်ငံထဲပေးမဝင်ပဲတားဆီးမဲ့စနစ်တရက်ကိုမကြခင်စလုပ်မယ်လို့ဒီနေ့ထုတ်ပြောလိုက်ပါတယ် Hizb ut-Tahrir ဆိုတဲ့အစွန်းရောက်အစ္စလာမ်အဖွဲ့ကိုလည်းတရားမဝင်အဖွဲ့ဖြစ်သတ်မှတ်နိုင်ဖို့ကြိုးစားမယ်လို့ဆစ်ဒနီမှာဝန်ကြီးချုပ်အဘော့ကထုတ်ပြောခဲ့ပါတယ်အစွန်းရောက်ဝါဒကိုဖြန့်ဝေဖို့ဩစတြေးလျနိုင်ငံနဲ့နိုင်ငံသားတွေကိုခွဲခြားဖို့အကြမ်းဖက်ဝါဒကိုတိတိတသားမဟုတ်ရင်တောင်မှမတိမတာပဲဖြစ်ဖြစ်ထောက်ခံအားပေးဖို့လှုပ်ချင်တဲ့သူတွေဩစတြေးလျနိုင်ငံထဲဝင်မလာဖို့ဝန်ကြီးချုပ်အက်ဘော့ကပြောလိုက်တာပါတကယ်တော့ဩစတြေးလျလွှတ်တော်မှာလက်ရှိဆွေးနွေးနေတဲ့ပြင်ဆင်ဖြည့်ဆွတ်ချက်တွေအရအကြမ်းဖက်ဝါဒကိုအားပေးတဲ့အုပ်စုတွေကိုတားမြစ်တဲ့ဥပဒေထုတ်ပြန်သွားမှာဖြစ်ပါတယ်ဘာလို့လဲဆိုတော့လက်ရှိကန့်သက်ချက်တွေကအကြမ်းဖက်ဝါဒကင်ဆယ်ထားတဲ့အုပ်စုတွေနဲ့ပဲအကျုံးဝင်နေလို့ပါIS Islamic စစ်သွေးကြအဖွဲ့ကိုအမေရိကန်ဦးဆောင်ပြီးလေကြောင်းကတိုက်ခိုက်နေရမှာပူးပေါင်းပါဝင်ဖို့အတွက်ဩစတြေးလျတိုက်လေရင်တွေစေလွှတ်ရေးကိုလည်းပြီးခဲ့တဲ့သတင်းပတ်မှာဩစတြေးလျဆွေကအတည်ပြုပေးခဲ့ပါတယ်ခင်ဗျာ
အမေရိကန်နဲ့ဂျပန်နိုင်ငံအကြားလူကြိုးရေးဆောင်ရွက်ပူးပေါင်းဆောင်ရွက်မှုတိတိတသားတိုးမြင့်သွားမယ့်အစီအစဉ်လမ်းညွှန်ချက်တွေကိုနှစ်ဖက်အစိုးရအရာရှိတွေဒီကနေ့ချပြဆွေးနွေးခဲ့ကြပါတယ်။ဒေသရင်းနဲ့နိုင်ငံတကာကချင်းချောက်မှုတွေကိုတုံ့ပြန်နိုင်ဖို့ရည်ရွယ်တဲ့အမေရိကန်ဂျပန်ပူးပေါင်းဆောင်ရွက်မှုတွေကိုပြန်လည်ပြင်ဆင်ချမှတ်တာမှာအခုကြားပြတ်လမ်းညွှန်ချက်တွေဟာအရေးပါတဲ့သမိုင်းမှတ်တိုင်တစ်ခုပါပဲလို့အမေရိကန်အရာရှိတွေကပြောပါတယ်။ဒီလမ်းညွှန်ချက်ထဲမှာတော့ဘလို့ချင်းချောက်မှုတွေရှိနေတယ်ဆိုတာကိုအသေးစိတ်ဖော်ပြမှထားပါဘူး။ဒါပေမဲ့ပင်လယ်ကုန်းအရာရှိတူကတော့လွန်ခဲ့တဲ့ဆယ်စုနှစ်ခုအတွင်းအာရှပစိဖိတ်ဒေသမှာဖြစ်ပေါ်လာတဲ့အပြောင်းအလဲတွေ၊မြောက်ကိုရီးယားအရေး၊တရုတ်ရဲ့စီးရေးနဲ့စီးပွားရေးအင်အားကြီးထွားလာမှု၊နောက်အင်တာနက်ဆိုင်ဘာဆက်သွယ်မှုအပါအဝင်ဒီလိုမျိုးအပြောင်းအလဲတွေကြောင့်အခုလိုနှစ်ဖက်လုံးချုပ်ရင်းပူးပေါင်းဆောင်ရွက်မှုလမ်းညွှန်ချက်တွေကိုပြန်လည်ပြင်ဆင်ရတာဖြစ်တယ်လို့ဆိုပါရယ်။ အခုဆွေးနွေးခဲ့တဲ့လမ်းညွှန်ချက်အရဂျပန်နိုင်ငံရဲ့လုံခြုံရေးနဲ့ညီညာရေးကိုထိခိုက်စေမယ့်အကြောင်းအရာတွေဒေသတွင်းနဲ့ကမ္ဘာလုံးဆိုင်ရာချင်းချောက်မှုတွေဒါမှမဟုတ်မဟာမိတ်တွေပူးပေါင်းတုံ့ပြန်ရမယ့်ကိစ္စရပ်တွေကိုကင်တွယ်ဖြေရှင်းနိုင်ဖို့ဖြစ်တယ်လို့ဖော်ပြထားပါတယ်ဒီလမ်းညွှန်ချက်ဟာမဖြစ်မနေလိုက်နိုင်ရမယ့်လမ်းညွှန်ချက်တော့မဟုတ်ပါဘူးအမေရိကန်နဲ့ဂျပန်နိုင်ငံအကြားကာကွယ်ရေးဆိုင်ရာလမ်းညွှန်ချက်ကိုနောက်ဆုံးအချိန်ပြင်ဆင်ချမှတ်ခဲ့တာကတော့1998ခုနှစ်ကဖြစ်ပါတယ်ရှင
်အီဘိုလာဗိုင်းရပ်စ်ပိုးဒုတိယမြောက်ကုလသမဂ္ဂဝန်ထမ်းတူထက်အကူခံရတယ်လို့လိုင်ဘေးရီးယားနိုင်ငံမှာရှိတဲ့ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ကပြောပါတယ်ကူးစက်ခံရတဲ့နိုင်ငံတကာဆေးဝန်ထမ်းဆေးကုသမှုခံယူနေတယ်လို့ပြောပေမဲ့ဘယ်နိုင်ငံသားဖြစ်တယ်ဆိုတာကိုတော့ဗိုလ်ဒူးနေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြမထားပါဘူးပထမဆုံးအီဘိုလာကူးစက်ခံရတဲ့ကုလသမဂ္ဂဝန်ထမ်းကတော့ပြီးခဲ့တဲ့လကကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်ဒီတော့တွင်အာဖရိကတိုင်းမှာအီဘိုလာရောဂါတိုက်ဖျက်ရေးဟာတာရှည်ပြီးခက်ခဲပေမဲ့တကယ့်တိုးတက်မှုအရေးလက္ခဏာတွေရှိနေပြီလို့ American ရောဂါထိန်းချုပ်ရေးနဲ့ကာကွယ်တားဆီးရေးဌာန CDC အကြီးအကဲကဆိုခဲ့ပါတယ်အဲ့ဒီထဲမှာပိုကောင်းတဲ့သင်တန်းတွေပေးတာဗိုင်းရပ်စ်အကြောင်းပိုပြီးနားလည်လာတာအီဘိုလာကြောင့်သေဆုံးသွားသူတွေကိုမြေမြုပ်တချို့တဲ့အခါမှာလွတ်ဆောင်တာပါဝင်ပိုပြီးဘေးရန်ကင်းရှင်းလုပ်နိုင်တာတွေပါတယ်လို့ CDC အကြီးအကဲဒေါက်တာထောမတ်စ်ဖရီတန်ကမနေ့ကသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာလည်းနောက်ထပ်ယောဂဗိုလ်ကူးစက်တာမရှိတော့တယ်လို့ကွန်ဂိုသမ္မတနိုင်ငံမှာယောဂဗိုလ်ပြန့်နှံ့တာကိုလည်းထိန်းချုပ်ထားနိုင်ပြီလို့မစ္စတာဖရီတန်ကဆက်ပြောခဲ့ပါတယ်။ယောဂထံအပြင်းထန်ဆုံးခံရတဲ့လိုင်ဘေးရီးယားနိုင်ငံမှာတစ်စိတ်တစ်ပိုင်းယောဂဗိုလ်နောက်ထပ်ကူးစက်တဲ့အရေးအတွက်လည်းကြာဆင်းလာနေပြီလို့သူကဆိုပါတယ်။တကယ်တော့အီဘိုလာယောဂဗိုလ်စတင်ပြန့်နှံ့ကြတဲ့ကဆိုရင်အနောက်အာဖရိကဒေသမှာလူပေါင်း 3,500 လောက်သေဆုံးရပြီဖြစ်ပါတယ်။ကင်နီလိုက်ဘေးရီးယားနဲ့ဆီယာလီယွန်နိုင်ငံတွေကယောဂပိုးတံအပြင်းထန်ဆုံးခံခဲ့တဲ့နိုင်ငံတွေပါဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပေါ်ဟူနီညနေခင်းနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။ဟောင်ကောင်ကျွန်းမှာနိုင်ငံရေးပြည်ပြင်ပြောင်းလဲရေးဆိုင်ရာတောင်းဆိုချက်တွေနဲ့ပတ်သက်ပြီးဆန္ဒပြကျောင်းသားတွေနဲ့အစိုးရအကြားဒီသတင်းပတ်နောက်ပိုင်းမှာတရားဝင်ဆွေးနွေးပွဲတွေစတင်ဖို့သဘောတူလိုက်ကြပါပြီ။ဟောင်ကောင်တွင်းဝင်ချုပ်ကယ်ရီလမ်နဲ့ဆွေးနွေးပွဲတွေတောက်ကြနေမှာစတင်ပြီးအခြေခံဥပဒေအရကိစ္စရပ်တွေကိုအလေးပေးဆွေးနွေးကြမယ်လို့ကျောင်းသားကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခြေခံဥပဒေအရလက်ထောက်အတွင်းဝင်လောင်ကွန်ဝါကအင်္ဂါနေ့ညနေပိုင်းမှာပြောပါရစေ။ဟောင်ကောင်ရဲ့လမ်းတွေပေါ်မှာသတင်းတစ်ပတ်ကြာကြာဆန္ဒပြသူထောင်ပေါင်းများစွာကနေယာကနန်းအထိရော့ကျသွားပြီးတော့ကျောင်းတွေနဲ့စီးပွားရေးလုပ်ငန်းအများစုပြန်ဖွင့်ပြီးဖြစ်တာနဲ့အမျှဆွေးနွေးပွဲရက်ထွက်လာတာပါဆန္ဒပြပွဲတွေကြောင့်နေ့စဉ်လူမှုဘဝတွေကိုထိခိုက်လို့မကြေမနက်ဖြစ်နေကြတဲ့ဟောင်ကောင်ကျွန်းသားတွေခြေနဲ့ဆေးဖို့ကြိုးစားနေကြပြီးဆန္ဒပြသူအရေးအတွက်နည်းသွားပေမဲ့လည်းဆက်ပြီးတော့လှုပ်ရှားသွားမယ်လို့ကျောင်းသားခေါင်းဆောင်တွေကအခိုင်အမာပြောပါတယ်ကျောင်းသားတွေနဲ့အစိုးရတာဝန်ရှိသူတွေအကြားတရားဝင်ဆွေးနွေးပွဲဆိုင်ရာမူပေါင်းတရက်ကိုတင်းလာနေမှာကြေညာထားပါတယ်ဒီထဲမှာနိုင်ငံရေးပါတီတွေအကြားဒန်းတူညီမျှဖို့ဆွေးနွေးပွဲတွေအချိန်ချင်းလှုပ်ဖို့ရရှိတဲ့ဘလို့သဘောတူညီချက်မျိုးကိုမဆိုအစိုးရကအကောင့်ထဲပေါ်ဖို့ဆိုတာတွေပါဝင်ပါတယ်ရှင်
မြောက်ကိုရီးယားနိုင်ငံအနေနဲ့အလုတ်ကျန်းစခန်းတွေဖွင့်ထားတယ်လို့ဖွင့်ပြောခဲ့ပေမဲ့လူခုရင်ချူဖောက်မှုတော့မရှိဘူးလို့ကုလသမဂ္ဂမှာကာကွယ်ပြောဆိုခဲ့ပါတယ်။ဒီအလုတ်ကျန်းစခန်းတွေမှာလူမဆန်တဲ့ချူဖောက်မှုတွေဖြစ်နေတယ်လို့လူခုရင်အဖွဲ့တွေကစွပ်စွဲနေချိန်မှာမြောက်ကိုရီးယားဘက်ကတော့နယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာသတင်းတောက်တင်တဲ့နိုင်ငံတကာသံတမန်တွေအတွက်မနေ့ကရှင်းလင်းပွဲလုပ်ရမှာအခုလိုထုတ်ပြောခဲ့တာပါ။အခုလိုရှာရှာပါပါရှင်းလင်းပွဲလုပ်ခဲ့တာကလူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတပ်ဖြတ်မှုနှိမ့်ပန်းနှိပ်စက်မှုကျုံပြူးမှုမတိုင်းမှုနဲ့အခြားပြစ်မှုတွေမြောက်ကိုရီးယားကကျူးလွန်နေတယ်လို့ကုလသမဂ္ဂကမကြားခင်အစိုးရကစားထုတ်ပြန်ခဲ့တဲ့ပေါ်ပြန်ခြေပလိုက်တယ်လို့အများကယူဆထားပါတယ်။တကယ်တော့ဒီချုပ်ပတ်မှုအများစုဟာတောင်းတဲ့ချီရှိတဲ့အကျဉ်းသားတွေထားတဲ့နိုင်ငံမြောက်ပိုင်းကအကျဉ်းထောက်စခန်းတွေမှာဖြစ်နေတယ်လို့ဆွဆွဲထားပါတယ်။အခုကုလသမဂ္ဂရှင်းလင်းပွဲမှာတော့မြောက်ကိုရီးယားနိုင်ငံသားရဲ့ရာရှိချိုမြောင်နမ်ကအခုလိုလူခွင့်ချုပ်ပေါက်တဲ့စခန်းတွေမရှိဘူးလို့အရင်တောက်လျှောက်ညင်းလာခဲ့တဲ့အချိန်ထပ်ပြောခဲ့ကဒီဆွဆွဲမှုတွေကကောလာဟာလာလှုပ်ကြံဖန်တီးထားရတာဖြစ်တယ်လို့ပြန်ခြေပလိုက်ပါတယ်ဒါပေမဲ့အလုတ်ခိုင်းစခန်းတွေကနေတဆင့်ဇာရိတပြည်ပြင်ပြောင်းလဲလုပ်ပေးတာတော့ရှိတယ်လို့သူကဝန်ခံလိုက်ပြီးဒီစခန်းတွေမှာအမှားကျူးလွန်ခဲ့သူတွေကိုပြန်သုံးသပ်ပြီးဇာရိတကောင်းအောင်ပြင်ဆင်သွားဖို့လေ့ကျင့်ပေးတာဖြစ်တယ်လို့ဆက်ရှင်းပြခဲ့ပါတယ်ခင်ဗျာ
အိန္ဒိယနဲ့ပါကစ္စတန်နယ်စပ်ကက်ရှမီးယားဒေသမှာနှစ်ဖက်ပြည်ပခါကြောင့်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတာမှာအခုနောက်ဆုံးနယ်စပ်တိုက်ခိုက်မှုတွေအတွင်းမှာသေဆုံးထိခိုက်မှုတွေလည်းရှိခဲ့ပါတယ်။အင်္ဂါနေ့ညကတနက်တွေမော်တာကြီးတွေနဲ့အပြန်အလှန်ပစ်ခတ်တာမှာလူ3ယောက်ထက်မနည်းသေဆုံးပြီး12ယောက်ဒဏ်ရာရခဲ့တဲ့အကြောင်းအိန္ဒိယအစိုးရအရာရှိတွေကပြောပါတယ်။ဒီနေ့လာနေတုန်းကတော့အရက်သား9ယောက်သေဆုံးခဲ့ပြီးဒါဟာဆယ်စုနှစ်တစ်ခုကျော်ကာလအတွင်းကက်ရှမီးယားဒေသပြည်ပခါမှာအရက်သားသေဆုံးမှုဦးရေအများဆုံးပဲဖြစ်ပါတယ်။ပါကစ္စတန်သတင်းမီဒီယာတွေမှာတော့အိန္ဒိယဘက်ကတိုက်ခိုက်မှုကြောင့်လူ3ယောက်သေဆုံးပြီး4ယောက်ဒဏ်ရာရတဲ့အကြောင်းရေးပါတယ် နှစ်ဖက်စလုံးကရဲသားထောင်တဲ့ချီဟာတိုက်ခိုက်မှုတွေကနေဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်ခဲ့ကြပါတယ်ပြည်ကလေးလာတော့ကအိန္ဒိယနိုင်ငံဆိုင်ရာပါကစ္စတန်တန်အမတ်ကြီးကကက်ရှမီးယားခွဲထွက်ရေးသမားတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးတဲ့နောက်မှာအိန္ဒိယကပါကစ္စတန်နဲ့ဆွေးနွေးမှုတွေကိုရပ်ဆိုင်းလိုက်တာဖြစ်ပြီးတော့အဲ့ဒီချိန်ကစလို့နှစ်ဖက်တင်းမာမှုတွေချိန်မြင့်လာခဲ့တာပါပါကစ္စတန်နဲ့အိန္ဒိယဆိုရပါကစ္စတန်အနေနဲ့အိန္ဒိယဆိုရနဲ့ဆွေးနွေးမလားဒါမှမဟုတ်ခွဲထွက်ရေးသမားတွေနဲ့ဆွေးနွေးမလားဆိုတာကိုရွေးချယ်ဆုံးဖြတ်ရမှာဖြစ်တယ်လို့အိန္ဒိယကပြောဆိုထားပါတယ်ရှင်
တရုတ်နိုင်ငံမှာတော့ပြင်းထန်တဲ့ငလျင်လှုပ်သွားတာကြောင့်အနည်းဆုံးလူတဦးသေဆုံးပြီး300ကျော်အခုချိန်ထိထိရောက်ရခဲ့ပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းတောင်ထုထပ်ပြီးမြန်မာနဲ့နယ်စပ်နေတဲ့ယူနန်ပြည်နယ်ကဂျင်ကူးမြို့နယ်ကိုအခြေပြုကမနေ့နှောင်းမိုက်ကလှုပ်ခဲ့တဲ့ဒီငလျင်ဟာမြေမျက်နှာပြင်အ내ခတ်တိုင်တွေမှာလှုပ်ခဲ့တာပါ။ဒီငလျင်ကြောင့်လူပေါင်းအနည်းဆုံး5000ကိုနေရာရွှေ့ပေးခဲ့ပြီးဖြစ်တယ်လို့တရုတ်သတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်။အမေရိကန်ဘူမိဗေဒလေ့လာရေးဌာနတိုင်တာချက်အရဒီငလျင်ဟာပြင်းအား6ပမာဏရှိပြီးမြေပြင်နဲ့6မိုင်အကွာမှာခတ်တိန်တိန်မှာလှုပ်ခဲ့တာလို့ဆိုပါရတယ်။ဒါပေမဲ့တရုတ်ရာရှိတွေဘက်ကတော့ဒီငလျင်ပြင်းဟာ 6.6 ရှိပြီးအနက်က 3.8 မိုင်ပဲရှိတယ်လို့ဆိုနေပါတယ်ခင်ဗျာ
။ Direct from Washington The Voice of America The VOA
ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာပါရှင်။အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်။ကော့တောင်ကျွန်းလူသတ်မှုမှာတက်တဲ့အဖြစ်ထိုင်းရဲတို့ကထိမ့်သိမ်းထားတဲ့မြန်မာနိုင်ငံသားတအုပ်ကိုအောက်တိုဘာလ10ရက်နေ့ဒီကနေ့မှာမြန်မာတန်ယုံကိုယ်စားလှယ်တွေနဲ့တွေ့ဆုံခွင့်ပေးခဲ့ပါတယ်။မြန်မာတန်အဖွဲ့ရဲ့စစ်မေးချက်တွေအရတက်တဲ့ဖြစ်သူဟာအမှုနဲ့ပတ်သက်ပြီးသိရှိတဲ့အနေအထားမှာမရှိတဲ့အကြောင်းသူ့ရဲ့ထွက်ဆိုခြင်းနဲ့ဖြစ်တော့လူသတ်မှုကျူးလွန်တယ်ဆိုတာကိုတက်တဲ့ထူဖို့အားနည်းတယ်လို့ဒုတိယကောင်စစ်ဝင်ဦးဆောင်တဲ့မြန်မာတန်ယုံကိုယ်စားလှယ်အဖွဲ့ရဲ့ရှင်းလင်းကပြောပါတယ်ဒီသတင်းကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းရဲ့သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ဖိတိတ်နိုင်ငံသားလူငယ်နှူးတက်ဖြတ်ခံရတဲ့ကော့တောင်ကျွန်းလူတက်မှုမှာမြန်မာနိုင်ငံသားရခိုင်လူငယ်များဖြစ်ကြတယ်ဆိုပြီးထိုင်းအစိုးရကစွဲချက်တင်လိုက်ပြီးတဲ့နောက်မှာတော့အောက်တိုဘာလ6ရက်နေ့ကစပြီးဒုတိယကောင်စစ်ဝင်ဦးဆောင်တဲ့မြန်မာတန်ယုံကကိုယ်စားလှယ်အဖွဲ့တွေဟာကော့တောင်ကျွန်းလူတက်မှုနဲ့ပတ်သက်လို့စစ်ဆေးမေးမြန်းမှုတွေလုပ်ခဲ့တာပါတရခန်ဖြစ်ဆွဲချက်တင်ခံထားရတဲ့လူငယ်နှစ်ဦးပါဝင်ကော့တောင်ကျွန်းကရွှေပြောင်းအလုပ်သမားတွေတရခန်ဖြစ်ဆွဲချက်တင်ခံရတဲ့လူငယ်တွေရဲ့မိသားစုဝင်တွေနဲ့ထိုင်းအစိုးရကတက်တဲ့အဖြစ်ထိမ့်သိမ်းထားတဲ့လူငယ်တဦးတို့ကိုတွားရောက်ပြီးတော့တွေ့ဆုံမေးမြန်းခဲ့ပါတယ်မြန်မာတန်ယုံကဒုတိယကောင်စစ်ဝင်ဦးထွန်းရေးကတော့အစိုးရတပ်တွေအဖြစ်ထိမ့်သိမ်းခံထားရတဲ့လူငယ်တဦးဖြစ်တဲ့မောင်မောင်ကိုဒီကနေ့တွေ့ဆုံချိန်မှာသူ့ရဲ့ပြောပြချက်တွေအရလူသတ်မှုနဲ့ပတ်သက်လို့တက်တဲ့ထူနိုင်လောက်တဲ့အချက်လက်တွေသူ့မှာမရှိခဲ့ကြောင်းထွက်ဆိုချက်တွေကိုလည်းထိုင်းရနာပိုင်နေရှေ့မှာပဲမေးမြန်းစုံစမ်းခွင့်ရခဲ့တယ်လို့ဆိုပါရယ
်ဟိုမမောင်ကိုကျွန်တော်တို့မေးမြန်းတယ်ပေါ့မေးမြန်းတယ်ကျွန်တော်မမောင်ကတော့သူပြောတယ်သူတို့သူနဲ့အတူတူအဲ့ဒီကားအချိန်မှာဒီဟာတောက်တယ်ဒီဟာတောက်ပြီးတော့မှသူကတော့တနာကြီးပတ်ဝန်းကျင်လောက်မှသူကဟိုဟာသွားတယ်ပေါ့ပြန်သွားတယ်အဲ့လိုဖြေပါလေသူကတော့ပါခင်ဗျားအဲ့ဒီမှာသူတို့ကိုအနေထားတွေ့ရတာဘယ်လိုဒီပြည်မှုပြုံတရားပြည်မှုတွေ့လို့လည်းပုံစံအမှုရာတွေတွေ့ရသလားလို့မေးတော့ဆက်တော့အဲ့လိုလဲမတွေ့ရဘူးသူတို့ကပုံမှန်ပဲတဲ့သူကဖြင်းအောင်မဖြင်းဘူးတော့အဲ့လိုသူကအဲ့လိုပြောတယ်သူကတော့ဟို community တရားအဲမှာဟုတ်တော့ရှင်ဟုတ်တော့ရှင်ပါတဲ့အနေထားတော့မရှိဘူးအဲ့ဒါကြောင့်သူကဟိုဒီဘက်ကထိုင်းသူကဖက်ကန်သူ့ကိုသူတို့ရဲ့တက်တွေပေါ့သူကသူပြောတဲ့အရာသူကမှန်တကယ်မသိဘူးလို့ပြောတယ်ကျွန်တော်တို့မင်းများတော့မှလည်းအဲ့ဒီသူရဲ့အရာရှိရှိတယ်သူတို့ဘက်ကအဲ့ဒီစကမ်းကဆိုတော့စကပြန်လက်ရှိတယ်ဒါကြောင့်သူတို့ကဒီဘက်ကထိုင်းကသူ့ကိုအဲ့လိုဒီတက်တွေအနေနဲ့ခေါ်တာဆိုတော့ကျွန်တော်လည်းအဲ့ဒီအနေထားတော့မဖြေတတ်ဘူးခင်ဗျ
ဒီကနေ့တွေ့ဆုံမှုမှာတော့တရားခဏ်တွေကိုစစ်ဆေးမေးမြန်းမှုတွေအတွင်းမှာရိုက်နဲ့စစ်ဆေးတယ်ဆိုပြီးဆွဆွဲခံထားရတဲ့ဘာသာပြန်သမားကိုလည်းမေးမြန်းခွင့်ရခဲ့တယ်လို့ဆိုပါတယ်ရိုက်နဲ့မှုတွေကိုတော့သူကညှင်းဆိုခဲ့ပြီးတရားခဏ်အဖြစ်ဆွဆွဲခံထားရသူတွေပြောတဲ့အတိုင်းသာဘာသာပြန်ခဲ့ပါတယ်လို့ဆိုပါတယ်မြန်မာတန်ယုံရဲ့ကိုယ်စားလှယ်အဖွဲ့မှပါဝင်တဲ့ရှင့်နေဦးအောင်မျိုးတန်းကတော့အစိုးရတပ်တွေအဖြစ်ထိမ့်သိမ်းထားတဲ့မောင်မောင်ဆိုတဲ့လူငယ်ရဲ့ထွက်ဆိုချက်အရဆိုရင်သူကိုဆက်လက်ပြီးတော့ထိမ့်သိမ်းထားဖို့အတွက်မသင့်ဘူးလို့လည်းဆိုပါရယ
်ကျွန်တော်ရှင်းနေကြောင်းနဲ့ပြောရမယ်ဆိုရင်တော့ကလေးရဲ့အခုရှင်းမှာဆက်ဆိုချက်ကျွန်တော်တို့ဒီကလေးကိုတွေ့တဲ့အခါမှာအနားမှာရေးမှုကြောက်လည်းရှိပါတယ်ဆက်ပြီးတော့သူတို့အမှုလေးတုန်းကဘာသာကျန်တဲ့လူလည်းရှိပါတယ်ကမာဆိုတဲ့ကလေးလည်းရှိပါတယ်ရှိတဲ့ကြားမှာသူတို့ရှိမှာပဲကျွန်တော်တို့အားလုံးအချက်တွေကိုမေးပါတယ်မေးတဲ့အခါမှာဒီကလေးရဲ့အခန်းထဲမှာရေစူးပေါင်းမှုရှိတာမှတပါအမှုနဲ့ပတ်တယ်လို့သိတာမြင်တာမရှိဘူးဆိုတာသူတို့အထက်ထပ်ပြောပါတယ်တို့တော့ကျွန်တော်ဒီစကားကိုနောက်မှနေတဲ့ပါတယ်ကောင်ပြောပါတယ်ဒီလေးမင်းအနေနဲ့
ဒီဘာသာပြန်ပြန်ပြီးတဲ့အခါမှာဒီကလေးအခုပြောတဲ့တိုင်ပြီးပြောသလားလို့ကျွန်တော်သူ့အမေးပါတယ်ပြီးတော့ဟုတ်ကဲ့ပါတဲ့ဟုတ်ကဲ့ပါဆိုရင်ဒီတက်တီအနေနဲ့ကတော့အမှုနဲ့ပတ်တယ်လို့တိောက်တဲ့တက်တီမဟုတ်ဘူးဘာဖြစ်လို့မင်းတို့ဒီလိုထားလဲလို့မေးပါတယ်မေးတဲ့အခါကျတော့ရေမှုပြောတော့ရေမှုကဒီတက်တီဖြစ်ထားတဲ့နေရာမှာဘီပြောကကြောင်တက်တီဟာဖက်ချက်ပြင်ဆင်သွားမှာဆိုလို့လို့ပြောပါတယ်အဲ့တော့ကိုနကပြောတဲ့စကားအတိုင်းဆိုရင်ဒီတက်တီရဲ့ထွက်ချစ်ချက်ကမြင်လဲမမြင်ဘူးတိလဲမတိဘူးဆိုတဲ့တက်တီဟာဘာဖြစ်လို့ under house arrest နေနဲ့ထားတယ်လေဒါလည်းဒါမျိုးလည်းဖြစ်နေပါတယ်အဲ့တော့အဲ့လိုကြောင့်မို့ကျွန်တော်ကဒီနဲ့အမှုနဲ့ပတ်သက်လို့ကတော့ဒီထွက်ဆိုချက်ကတဲခန်းဒီအပြစ်နဲ့ပတ်သက်လို့သွားပြီးတော့ထိရောက်တဲ့ထွက်ဆိုချက်မျိုးမရှိဘူးလို့ပဲကျွန်တော်မြင်ပါတယ
်ကော့တောင်ကျောမှာပြီးခဲ့တဲ့စက်တင်ဘာလ15ရက်နေ့မှာဖြစ်ပွားခဲ့တဲ့လူသတ်မှုကြောင့်မြန်မာနိုင်ငံသားတွေအပါအဝင်ယာနဲ့ချီရှိတဲ့လူတွေဟာတန်တရာအဖြစ်စစ်ဆေးမေးမြန်းခံရတယ်လို့ DNA စစ်ဆေးခံခဲ့ရပါတယ်ကော့တောင်လူသတ်မှုတရားခံအဖြစ်ဆွဆွဲခံနေရသူတွေနဲ့ပတ်သက်လို့ကောတပ်တွေအဖြစ်ရရှိထားတဲ့အထောက်အထားတွေကိစ္စမှာပါအငင်းပွားမှုတွေရှိနေတာကြောင့်ဒီဖြစ်ရက်နဲ့ပတ်သက်လို့ထိုင်းရနာပိုင်းနေဘက်ကသတင်းစာရှင်းလင်းပွဲလုပ်ပြီးပြန်လည်ရှင်းပြနေရတာပါမြန်မာတန်ယုံကကွင်းစင်းလေးလာစစ်ဆေးမှုတွေလုပ်ပြီးတဲ့အခါမှာတော့သူတို့ရဲ့တွေ့ရှိချက်တွေကိုမြန်မာအစိုးရတာဝန်ရှိသူတွေထံကိုတင်ပြသွားမှာဖြစ်ပြီးဘာတွေဆက်လုပ်မလဲဆိုတာကတော့တာဝန်ရှိသူတွေကသာဆုံးဖြတ်ပါလိမ့်မယ်လို့ဆိုပါတယ်ရှင်
။ထိုင်းချေဆိုင် VOE သတင်းထောင်မတ်အေးအေးမာရဲ့သတင်းပေးပို့ချက်ပါရှင်။အခုကတော့မနေ့တုန်းကအကျဉ်းသားတွေလွတ်ပေးခဲ့တဲ့အပေါ်မှာတုံ့ပြန်ချက်တွေကိုစူးစီးတင်ပြပေးပါအောင်မယ်။သမရဦးသိန်းစင်ရဲ့သတင်းကြိုအကျိုးလူငင်းချမ်းသာခွင့်အရာမနေ့ကပြန်လွှတ်ပေးခဲ့တဲ့အထက်မှာနိုင်ငံရေးအကျဉ်းသားအဖြစ်သတ်မှတ်ခံထားရသူတဦးသာပါဝင်ပြီးအကျဉ်းချနေတဲ့သတင်းသမားတွေတောင်သူလယ်သမားအခွင့်အရေးလှုပ်ရှားသူတွေလုံးဝမပါဝင်ဘူးလို့နိုင်ငံရေးအကျဉ်းသားရေးကူညီသူတွေကဒီကနေ့မှအတည်ပြုပြောဆိုပါတယ်။တစ်ချိန်တည်းမှာပဲထောင်ဒဏ်ချမှတ်ခံထားရတဲ့မီဒီယာသမားတွေနဲ့တောင်သူလယ်သမားတွေပြန်လွှတ်မပေးတာနဲ့ပတ်သက်လို့စာနယ်ဇင်းသမားတွေနဲ့လယ်သမားအရေးလှုပ်ရှားကူညီနေသူတွေကလည်းဝေဖန်လိုက်ပါတယ်။အပြည့်အစုံကိုတော့ကိုအောင်ရင်းမောင်မောင်ကပြောပြပေးပါမယ်ရှင
်။လူမွေးဆန္ဒထောက်ထားမှုနဲ့သမရအမိန်ရလူငင်းချမ်းသာဝင်ပေးတဲ့တဲမှာနိုင်ငံရေးကျင်းသားဖြစ်တက်မှတ်ခံထားသူတဦးသာပါဝင်ပြီးတော့လက်ရှိဆွေးရလက်ထက်မှာအကျဉ်းချခံရတဲ့စာနယ်ဇင်းသမားတွေလယ်သမားတွေတကြွလှုပ်ရှားသူတွေလုံးဝမပါဘူးလို့နိုင်ငံရေးကျင်းသားရေးလေးလာစောင့်ကြည့်နေတဲ့အဖွဲ့တွေကပြောဆိုလာတာပါ။အခုဆိုရကလွှတ်ပေးလိုက်တဲ့အကျဉ်းသားတွေဟာဆိုရင်ရာဇဝတ်မှုနဲ့ပြစ်ဒဏ်ကြခံရတဲ့သူတွေပြီးတော့လွတ်ရတဲ့နီးကပ်နေတဲ့သူတွေစစ်ထောက်လိုင်းရင်ဟောင်းတွေသာပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားရေးကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့တွဲဖက်တွင်မှုကိုပိုကြီးကပြောပါတယ်အစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားပြဿနာကိုဖြေရှင်းလို့စိတ်အားနေတာကိုတွေ့ရပြီးတော့ရာဇဝတ်ကျဉ်းသားတွေကိုအခုလိုလွတ်လွတ်ပေးနေတဲ့အတွက်ရာဇဝတ်မှုပြဿနာတွေကိုတေချာကင်တယ်လို့လုံမယ်လို့ကိုပိုကြီးကဆက်ပြောပါတယ်
ဒါကအစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားပြဿနာကိုဖြေရှင်းလို့စိတ်နှဲပါနေတယ်လို့ကျွန်တော်တို့ပြောရမှာပေါ့နောက်တစ်ခုကရာဇဝတ်ကျင်းသားတွေလွတ်ပေးတဲ့အခါမှာရာဇဝတ်မှုတွေပို့ပြီးတော့တိုးလာတယ်ဆိုတာကိုအစိုးရဘက်တာဝန်ရှိသူတွေကလည်းလက်ခံပြီးတာဖြစ်ပါတယ်ဆိုတော့အခါကျတော့ဒီနိုင်ငံရေးဟိုရာဇဝတ်နဲ့ပတ်သက်ပြီးတော့ဟိုထောင်ချတဲ့သူတွေလွတ်ပေးတော့မယ်ဆိုလို့ရှိရင်ဒီရာဇဝတ်မှုတွေပို့ဟိုညော်နေရတဲ့ကိုဘလို့ခင်းကျင်းမှုတွေနဲ့ပြင်ဆင်ထားတဲ့ဆိုတဲ့ဟာကလည်းကျွန်တော်တို့စောင့်ကြည့်ရမယ့်အမျိုးဖြစ်ပါတယ်ဆိုတော့နောက်တစ်ခုကဒီနိုင်ငံရေးကျင်းသားပြဿနာကတိုင်းပြည်ရဲ့အမျိုးသားပြည်နယ်တိုင်းပြည်နယ်လည်းတရိုက်ပတ်သက်တယ်အခုထောင်ထဲမှာကျန်နေတဲ့အကျဉ်းသားတွေကတချို့ပါဆိုလို့ရှိရင်အမ SSA ရဟိုရှမ်းကရှမ်းတိုင်းသားတွေပါမယ်နောက်ကရင်တိုင်းသားတွေပါမယ်ဒါဆိုအခုဒီအမျိုးသားပြည်နယ်တိုင်းပြည်အတွက်ဆောင်ရွက်နေတဲ့အချိန်မှာဒီလူတွေကိုလွှတ်ပေးလိုက်ခြင်းအဖြစ်ပို့ပြီးတော့အထောက်အကူဖြစ်စေမယ်လို့ရည်ရွယ်ချက်ဖြစ်ပါတယ
်အချိန်ထဲမှာပဲဒီခေါက်လွှတ်ပေးလိုက်တဲ့တဲမှာနိုင်ငံရေးကျင်းသားဆိုလို့ရှားရှားပါးပါတယောက်ပဲပါတယ်လို့သတင်းသမားတွေနဲ့လယ်သမားရေးလှုပ်ရှားလို့ထောင်ချနေတဲ့လယ်သမားတွေပြန်လွှတ်ပေးတာမျိုးလုံးဝမရှိတဲ့အတွက်မီဒီယာနဲ့လယ်သမားရေးနယ်ပယ်မှာရှိတဲ့သူတွေကလည်းဝေဖန်လိုက်ပါတယ်အစိုးရအနေနဲ့အခုလိုမီဒီယာသမားတွေကိုပြန်လွှတ်မပေးတာဟာသမရတယောက်တည်းရဲ့စွန့်ပြက်ချက်တစ်ခုတွေမကပဲကာလွန်ရဲ့သဘောထားကြောင့်မှပြန်မလွှတ်ပေးတာလားဆိုတာစဉ်းစားစရာကောင်းတယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီအထွေထွေမှူးဦးကျော်မင်းဆွေကပြောပါတယ
်အဲ့တော့ဒီလူငင်းချမ်းသာခွင့်ပေးခြင်းမပေးခြင်းကလည်းဒီအစိုးရသဘောထားတော့မဟုတ်ကာလွန်ရဲ့သဘောထားကိုထင်ရမယ်လို့ထင်တယ်နော်ဒီစွန့်ပြက်တဲ့လူငင်းချမ်းသာခွင့်ရှိတဲ့သူတွေကလည်းအမှန်တော့လူငင်းချမ်းသာခွင့်လို့တောင်းပြောခဲ့ပါဦးမှာဘုံမျိုးသိမ့်ဆွေဆိုလို့ရှိရင်ဆယ်နှစ်ဒီကနေပတ်သူကြတဲ့တိကံဒီကနေနေပြီပေါ့နော
်လေယာဉ်မျိုးတွေပြန်လည်ရရှိရအတွက်စူးစမ်းနေတဲ့လယ်သမားတွေအကျဉ်းထောင်တွေကပြန်မလွတ်သေးတာဟာအင်မတန်ဝမ်းနည်းစရာကောင်းတဲ့ကိစ္စတစ်ခုဖြစ်တယ်လို့လည်းလယ်သမားကြီးကူညီဆောက်ရှောက်ပေးနေတဲ့ဥပဒေအကြံပေးဦးဖို့ပြုက VOA ကိုပြောပါတယ်
ရောင်းရတာမှုအတွက်အတမောင်းရောင်းရှင်တဲ့အခွင့်အရေးအတွက်ရန်သူအတမောင်းရောင်းရှင်တဲ့နိုင်တဲ့အခွင့်အရေးအတွက်ကြိုးစားရုံးကအားထုတ်ကြတဲ့သူတွေဟာနိုင်ငံရေးအကျဉ်းသားတွေပါတနည်းအားဖြင့်ယုံကြည်ချက်ကြောင့်ယုံကြည်ချက်အကျဉ်းသားတွေဖြစ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ဗျာဒီလိုယုံကြည်ချက်အကျဉ်းသားတွေဖြစ်သူနိုင်ငံရေးအကျဉ်းသားသူနိုင်ငံရေးအကျဉ်းသားတွေဖြစ်သူနေရာရေးဆောင်ရွက်ချင်တောင်းတမိုင်းဆောင်ရွက်ချင်ကြတဲ့သူတွေအဲထောင်ထဲကနေလူငင်းချမ်းသာခွင့်ဘဝနဲ့မလွတ်မြောက်သာသေးတာတော့အလွန်ဝမ်းနည်းစရာကောင်းတယ်လို့ပြောချင်ပါတယ်ဗျာ
ငါနေက လွတ်ပေး လိုက်တဲ့ အကျဉ်းသားတွေ ထဲမှာ မြန်မာနိုင်ငံ ဆိုင်ရာ ကုလသမဂ္ဂ လူ့ခွင့်ရေး အထူးကော်စလေ Miss Yanhili ကနေ လွတ်ပေးဖို့ တောင်းဆိုထားတဲ့ MSF နယ်စည်းမခြား ဆရာဝန်များ အဖွဲ့က ဝန်ထမ်းဟောင်း 7နှစ်ဦးကျော်လောက်အောင် နဲ့ အမှုရဲ ဖြစ်တဲ့ ဦးကျော်မြင့်တို့ သားဖာလဲ ပါဝင်ပါတယ် ဒါပြင် KIA နဲ့ ဆက်သွယ်တဲ့ ဆွဲဆွဲချက်နဲ့ ဖန်ဆီးခံထားရတဲ့ ကချင်တိုင်းသား ကိုမာလာဟာ ပြည်ချင်းထောင်ကနေ လွတ်မြောက်ခဲ့တယ်လို့ ထောင်လိုင်းဟောင်း အရာရှိ ဘုံမကျုပ်သိန်းစွင်နဲ့ အခြားအရာရှိရှစ်ဦးလဲ ပါဝင်ခဲ့တာပါခင်ဗျာ
ကိုအောင်ရဲမောင်မောင် ပြောပြခဲ့တာပါရှင် ပူရာဟိုခရိုင်အတွင်းမှာ ပျောက်ဆုံးနေခဲ့တဲ့ ထိုင်းရဟတ်ယာဉ်မှုကို ပြန်လည်တွေ့ရှိခဲ့တဲ့ အကြောင်းကိုလည်း တင်ပြပေးပါအောင်မယ် ကချင်ပြည်နယ်မြောက်ဖျားဒေသမှာ ပျောက်ဆုံးနေတဲ့ ရဟတ်ယာဉ်နဲ့ ရဟတ်ယာဉ်ပေါ်လိုက်ပါသွားသူတွေကို ကယ်ဆယ်ရေးအဖွဲ့တွေရှာဖွေနေတာမှာ ဒီကနေ့မနေ့ခင်းမှာတော့ ထိုင်းရဟတ်ယာဉ်မှုကိုရှာဖွေတွေ့ရှိပြီဖြစ်ပါတယ် တောရွေမှာကျန်းရှိနေတဲ့ မြန်မာရဟတ်ယာဉ်မှုကိုရှာဖွေနိုင်ဖို့အတွက်လည်း True Foundation နဲ့အတူအပြင်းထန်ရှာဖွေနေတယ်လို့သတင်းထုတ်ပြန်ပါတယ် အပြည့်အစုံကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးမှာပါရှင်
ဟုတ်ကဲ့ရဟတ်ယာဉ်နဲ့အတူ 10ရက်လောက်အဆက်အသွယ်ပြတ်ပျောက်ဆုံးနေတဲ့ရဟတ်ယာဉ်ပေါ်လိုက်ပါသွားသူ 3ဦးအနက်က အခုဆိုရင် 2ဦးကိုပြန်လည်ရှာဖွေတွေ့ရှိပြီဖြစ်ပါတယ် မနေ့ညနေပိုင်းကရွှေရင်တော်ကြီးဆိုသူဟာ နောင်မွန်းမြို့နယ်လန်စာထုရွာကိုရောက်ရှိလာခဲ့ပြီး တောတွင်းမှာထိုင်းနဲ့မြန်မာရဟတ်ယာဉ်မှု 2ဦးကျန်းရှိနေခဲ့တာဖြစ်ပါတယ် ရွှေရင်တော်ကြီးရှိကရရှိတဲ့သတင်းအရကျန်းရှိနေသူတွေကိုညာတွင်းချင်းတောင်းရှာဖွေရမှာဒီကနေ့မနက်မှာတော့ထိုင်းရဟတ်ယာဉ်မှုကိုပြန်လည်တွေ့ရှိပြီဖြစ်ကြောင်း True
Foundation ကပြန်ကြားရေးအဖွဲ့တာဝန်ရှိသူဦးဘိုထွန်းကပြောပါတယ်သူ့ရှေ့ပြည်သားကျွန်တော်တို့ဒီကနေပြီးတော့ထုတ်ပေါ်မရှိရခဲ့တဲ့အဖွဲ့တွေဥဒေသာအပါဝင်ဒေသခံပေါ့နော်ဟိုမုံဆိုးတွေကြွားပြီးကြွားသားတွေနဲ့အဲ့နောက်မှာပါလာတဲ့ပေါ့နော်ထိုင်းကပ်တိန်ကိုတွားပြီးတော့ကဲတယ်ခင်ဗျာအဲ့တော့ထိုင်းကပ်တိန်ကိုခုကျွန်တော်တွေ့ပြီခင်ဗျာ
ကျွန်တော်တို့ကလန်စာထုတ်ကျင်းရွာမှာကျွန်တော်ရဲရင်ကလည်းရေးကပေါ်တာတော့အဲ့မှာရဲရင်ဆင်းလို့ရတယ်အဲ့အဲ့တော့အတွက်ထိုင်းကပ်တိန်ကိုအဲ့ဒီဒေသခံရဝမ်းကြွားသားတွေရဲ့အကူအညီနဲ့အခုတဲ့လာနေတယ်ခင်ဗျထိုင်းရဟတ်ယာဉ်မှုဟာရွှေရင်တော်ကြီးနဲ့အတူလမ်းလျှောက်လာရင်လန်စာထုရွာအနီးမှာကျန်ရစ်ခဲ့တာဖြစ်ပါတယ်
တူမှာမီးလောင်ထားတဲ့ဒဏ်ရာတချို့ရရှိထားတယ်လို့လည်းပြောပါတယ်။ကျန်ရှိနေတဲ့မြန်မာရဟတ်ယာဉ်မှုကိုကယ်ဆယ်နိုင်ဖို့အတွက်ဆက်လက်ဆောင်ရွက်နေတယ်လို့လည်းဥပိုထွန်းကပြောပါတယ်။မြန်မာကပ်ကိုသူတို့ကတော်တော်များများရှိသေးတယ်သူတို့နည်းနည်းပေါ့နော်လုံခြုံပြီးနည်းနည်းဆင်ပြေမဲ့ဂူတူတွေမှာသူတို့ထည့်ထားပြီးတော့သူတို့ကဒီဘက်ကိုအဆက်အသွယ်ရဖို့ဆိုပြီးသူတို့ကလမ်းလျှောက်ပြီးတော့လာကြ
ောစင်မှာတော့ရဟယင်ဘာကြောင့်ပြစ်ကြခဲ့တယ်ဆိုတာကိုအတိအကျမသိရသေးဘူးလို့ True Foundation ရဲ့ပြန်ကြားရေးအဖွဲ့တာဝန်ရှိသူကပြောပါတယ်။ထိုင်းရဟယင်မူဟာဒီကနေ့မနက်9နာရီခွဲလောက်မှာလန်စာခေါ်လန်စာထုရွာကိုရောက်ရှိနေပြီဖြစ်တယ်လို့လည်းနောင်မွန်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကြည်ဖုံစားကပြောပါတယ်။ဟဲ
့ကြံပြည့်ရဲ့ဟုတ်ကွာထိုင်းလေမူလေမနက်9နာရီခွဲလောက်မှာလန်စာရွာကိုဖမ်းခင်းနေထားမှာ
လန်စာရွာဟာနောင်မွန်းမြို့နယ်12မိုင်လောက်အကွာမှာတည်ရှိပြီးကားလမ်းအဆက်အသွယ်ရှိတဲ့ရွာလည်းဖြစ်ပါတယ်။လွန်ခဲ့တဲ့ဩဂုတ်လ31ရက်နေ့ကတက္ကသိုလ်ခြေလင်းနဲ့တောင်းတဲ့အသင်းတဘာဝခေါ်တံဖောင်ဒေးရှင်းကတောင်းတဲ့သမား2ဦးဟာခါကာဘိုရာစီတောင်းကိုအောင်းအောင်းမြင်းမြင်းတက်ရောက်နိုင်ကြောင်းသတင်းပို့ပြီးတဲ့နောက်အဆက်အသွယ်ပြတ်ပျောက်ဆုံးခဲ့ပါတယ်။စက်တင်ဘာလ28ရက်နေ့မှာတော့သူတို့ကိုကယ်ဆယ်ရှာဖွေရေးလုပ်ငန်းဆောင်ရွက်နေတဲ့ရဟယင်ဟာခါခါဘိုရာစီတောင်ကြီးအနီးကခြေဆိုင်စခန်းကိုရိခါပို့ဆောင်စဉ်မှာအဆက်အသွယ်ပြတ်ပြီးထပ်မံပျောက်ဆုံးခဲ့တာဖြစ်ပါတယ်
။ကိုမိုးစောပြောပြပေးခဲ့တာပါရှင်။ဒီနေ့ညနေခင်းအတွက်မြန်မာဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုကတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုအလှည့်ပေးခြင်းပါတယ်ရှင်။ဟောင်ကောင်ဒီမိုကရေစီရေးဆန္ဒပြတောင်းဆိုမှုတွေဒုတိယပတ်အတွင်းချင်းနှင်းဝင်ရောက်လာချိန်မှာပဲအခြေခံဥပဒေနဲ့ပတ်သက်တဲ့ဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုဆွေးနွေးဖို့အာဏာပိုင်တွေကသဘောတူခဲ့ပါတယ်။Democratic Party ကိုဖွဲ့စည်းတည်ထောင်သူ Martin Lee ကတော့တရုတ်အစိုးရရဲ့ဖိအားအောက်မှာဟောင်ကောင်အစိုးရဟာဥပဒေချိုးဖောက်နေတယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်။ Daniel Shep ဟောင်ကောင်ကနေပေးပို့တဲ့သတင်းကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင
်။ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြသူတွေတစားစားနေပါလာခဲ့ပြီးလူတွေလုပ်ငန်းဝင်ပြန်ဆင်းနိုင်ဖို့တားဆီးတွေကိုလည်းဖယ်ရှားပေးခဲ့ပါတယ်။ဒါပေမဲ့စစ်မှန်တဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့သူတို့တောင်းဆိုထားတာတွေရတဲ့အထိမြို့လေကောင်ကိုတော့ဆက်လက်သိမ်းပိတ်ထားဖို့ဆုံးဖြတ်ထားကြတာပါ။အာဏာပိုင်တွေကလည်းအင်အားသုံးချိတ်ရောက်တာမျိုးတွေမလုပ်တော့ဘဲအကြမ်းဖက်မှုတွေဆက်ဖြစ်ဖို့သိမ်းမရှိတော့ဘူးလို့ Democratic Party က Martin Lee ကပြောပါတယ်
။ I don't see
Tiananmen Square ဒီမြန်မာတို့ကလို့ဟောင်ကောင်မှာဖြစ်ဖို့ကျွန်တော်တို့မတွေ့ရပါဘူး။
အခုလက်ရှိအစိုးရကလည်းအဲ့ဒါမျိုးဖြစ်တာကိုမြင်တွေ့ခြင်းပုံရတယ်လို့ကျွန်တော်မထင်သလိုအဲ့ဒီလိုလှုပ်เสียလည်းမလိုပါဘူး။ဘာလို့လဲဆိုတော့1986ခုနှစ်တုန်းကကွန်မြူနစ်ပါတီကသူတို့အာဏာကဖျောက်ချမှာကိုစိုးရိမ်နေခဲ့လို့ပါ။ဒါပေမဲ့ဟောင်ကောင်မှာကတော့အဲ့ဒီလိုကြောက်เสียဘာမှမရှိပါဘူး။ဆန္ဒပြသူတွေဟာငြိမ်းချမ်းရေးနဲ့မေတ္တာတရားကိုလက်ကင်ထားပြီးတော့ဆောင်ရွက်နေကြတာပါ။
ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ပုံးနေနဲ့ပြစ်ခတ်နေနေတဲ့မြင်ကွင်းတွေကနေအခုအခါမှာဆန္ဒပြမှုကိုစန့်ကျင်တဲ့သူတွေနဲ့ဆန္ဒပြသူတွေကြားဒေါသအလျောက်တုံ့ပြန်တဲ့ပြစီကူပြောင်းသွားကြပါတယ်။ဒါပေမဲ့အကြက်တဲဖြစ်နေတာတွေကိုဖြေရှင်းဖို့ကြိုးစားတဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့အစိုးရနဲ့ကျောင်းသားခေါင်းဆောင်တွေကြားတွေ့ဆုံမှုကိုလည်းသဘောတူခဲ့ပါတယ်။ဟောင်ကောင်လူမှုအနေနဲ့သူတို့ခေါင်းဆောင်တဲ့ရွေးချယ်ခွင့်ကိုတားမြစ်ဖို့တရုတ်အစိုးရအားထုတ်ခဲ့တာဟာဥပဒေကိုချိုးပေါက်တာဖြစ်တယ်လို့မစ္စတာလီကထောက်ပြပြောဆိုပါတယ်။
Beijing delayed it twice, each time 5 years.
ဒီအစိုးရကနှောင့်နှေးအောင်လုပ်တာနှစ်ကြိမ်ရှိပါပြီ။ဒီကြိမ်က9နှစ်ပါ။အခုနောက်ဆုံးကတော့2019ခုနှစ်ဟောင်ကောင်အုပ်ချုပ်ရေးမှူးရွေးကောက်ပွဲအတွက်စစ်မှန်တဲ့ဒီမိုကရေစီကျင့်သုံးနိုင်မယ်လို့ကျွန်တော်တို့ကထင်ခဲ့တာမှာတရုတ်အစိုးရဘက်ကတမျိုးပြောင်းပြီးတော့လူတစ်ယောက်မဲတမဲပေး။ဒါပေမဲ့ကိုယ်စီလေလောင်းတွေကတော့သူတို့ကရွေးချယ်မယ်ဆိုပြီးတော့ပြောလာပါတယ်။
ဒါပေမဲ့လည်းဟောင်ကောင်နဲ့တရုတ်အစိုးရကြားတွေ့ဆုံဆွေးနွေးမှုတွေဟာကောင်းတဲ့လက္ခဏာဖြစ်တယ်လို့မစ္စတာလီကပြောပါတယ်
။ Well, if there is goodwill, particularly on the side of the government,
တရုတ်အစိုးရဘက်ကစိတ်ကောင်းစေတနာကောင်းထားမယ်ဆိုရင်တော့အခြေအနေတွေကလှလှပပအဆုံးသတ်နိုင်မှာပါ။ဒါပေမဲ့တရုတ်အစိုးရအပေါ်မှာသာအားလုံးမူတည်နေပါတယ်
။ဟောင်ကောင်အုပ်ချုပ်ရေးမှူးရွေးချယ်ဖို့ဒါမှမဟုတ်တရုတ်ပြည်မှာကြီးအတွင်းနေထိုင်သူတွေကလည်းသူတို့ခေါင်းဆောင်ကိုကိုယ်တိုင်ရွေးချယ်ဖို့တောင်းဆိုလာနိုင်တာတွေကြောင့်ဒီတောင်းဆိုမှုတွေကိုတရုတ်အစိုးရအနေနဲ့အကြောက်ရွံ့ကင်းကင်းလိုက်လျောမှာတော့မဟုတ်ဘူးဆိုပြီးသုံးသက်သူတွေကပြောဆိုပါရခင်ဗျာ
။ကိုအောင်ပြောပြခဲ့တာပါရှင်။ဗုဒ္ဓဟူးနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ကမကြာခင်မှာပြီးဆုံးတော့မှာပါ။ညနေခင်းရေဒီယိုအစီအစဉ်တွေပြီးမှာတော့VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိ Asia Set 7ဂျူရုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VOA ရဲ့နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းနိုမီတာ24 25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ခုကတော့ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကကြီးညာပေးပါမယ်။
ဆီးရီးယားရဲ့အကြီးဆုံးရင်းနှက်ချက်ဆက်ယုံအနီးမှာအီရတ်ရဟတ်ရင်သင်းကိုတပတ်တွင်ဒုတိယအကြိမ်ဖြစ်တဲ့ IS စစ်သွေးကြွအဖွဲ့ကပစ်ခတ်ခဲ့တာပါရဟတ်ရင်ပေါ်ကလေယာဉ်မှူးနှစ်ဦးသေဆုံးသွားပါတယ်။ဇွန်လအစောပိုင်းကစလို့အီရတ်တပ်ဖွဲ့တွေဟာပိုက်ဂျီမျိုးကရင်းနှက်ချက်ဆက်ယုံကိုပြန်လည်သိမ်းယူနိုင်ဖို့အစွန်ရောက်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာပါ။အိနီချင်းဆီးရီးယားနိုင်ငံမှာတော့အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအကူနဲ့မြန်မာမှာဆစ်ဆင်နေတဲ့ခလနက်ကိုင်အဖွဲ့တွေဟာကိုဘာနီမျိုးမှာအသာစီးရနေတဲ့ IS စစ်သွေးကြွအဖွဲ့တွေကိုတွန်းလှန်တိုက်ခိုက်နေပါတယ်ရှင်။ဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ဂါဒီအမုန်းတရားပြန့်ပွားအောင်ပြပကလှုပ်ဆော်သူတွေကိုသူ့နိုင်ငံထဲပေးမဝင်ပဲတားဆီးမဲ့စနစ်တရက်မကြခင်စတင်မယ်လို့ပြောဆိုလိုက်ပါတယ်။အစိုးရဝါဒကိုဖြန့်ဝေဖို့နောက်ဩစတြေးလျနိုင်ငံနဲ့နိုင်ငံသားတွေကိုခွဲခြားဖို့အကြမ်းဖက်ဝါဒကိုတိတိတတ်တတ်မဟုတ်ရင်တော့မသိမသာပဲဖြစ်ဖြစ်ထောက်ခံအားပေးဖို့လှုပ်ချင်တဲ့သူတွေဩစတြေးလျနိုင်ငံထဲဝင်ဖို့မကြိုးစားပါနဲ့လို့ဆိုပြီးတော့ဝန်ကြီးချုပ်အဘော့ဂါပြောဆိုသွားပါတယ်။ဒုတိယမြောက်ကုလသမဂ္ဂဝန်ထမ်းတအူအီဘိုလာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့အကြောင်းလာဗီးရီးယားနိုင်ငံမှာရှိတဲ့ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ကပြောပါတယ်ကူးစက်ခံရတဲ့နိုင်ငံကဆေးဝင်တန်းဆေးကွာကူတာမှုခံယူနေတယ်လို့ပြောပေမဲ့ဘယ်နိုင်ငံသားဖြစ်တယ်ဆိုတာကိုတော့ဗော်ဒူနေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြမထားပါဘူးရှင်ဟောင်ကောင်ကျွန်းမှာနိုင်ငံရေးပြည်ပြင်ပြောင်းလဲရေးဆိုင်ရာတောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့ဆန္ဒပြကြောင်းသားတွေနဲ့အစိုးရအကြားဒီသတင်းပတ်နောက်ပိုင်းမှာတရားဝင်ဆွေးနွေးပွဲစတင်ဖို့သဘောတူလိုက်ပါပြီဟောင်ကောင်အထွန်းဝင်ချုပ်ကယ်ရီလမ်နဲ့ဆွေးနွေးပွဲတွေတောက်ကြနေမှာစတင်ပြီးတော့အခြေခံဥပဒေရေးရာကိစ္စရပ်တွေကိုအလေးပေးဆွေးနွေးကြမယ်လို့ကြောင်းသားကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခြေခံဥပဒေရေးရာလက်ထောက်အထွန်းဝင်ကနေပြီးတော့အင်္ဂါနေ့ညနေပိုင်းမှာပြောဆိုလိုက်တာဖြစ်ပါတယ်ရှင်
တရင်ချင်းချုပ်ကိုမက်ခင်ဖြူထွေကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Audrius Rigis ဖြစ်ပါတယ်ရှင် VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.